ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ဘာဂနာရဲ့အခုမြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအစီအခံတင်ပြဖို့ရှိပါတယ်။အတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကမနေ့ကတော့ရခိုင်ခီးစဉ်ကိုစတင်ခဲ့ပြီးစစ်တွေမြို့ကိုရောက်ရှိနေတာမှာရခိုင်လွတ်တော်နဲ့နောက်ရခိုင်မျိုးသားပါတီဌာနချုပ်တို့ကိုတွားရောက်တွေ့ဆုံဆွေးနွေးခဲ့ပါတယ်။နားဆင်ကြရအောင်ပါရှင်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ဘာဂနာကမြန်မာနိုင်ငံကိုပြီးခဲ့တဲ့စနေနေ့မှာဆက်ရောက်ခဲ့တာဖြစ်ပြီးတနင်္ဂနွေနေ့မှာတော့မြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့နေပြည်တော်ကိုသွားရောက်ခဲ့တာပါဒီနောက်မနေ့အင်္ဂါနေ့မှာတော့ရခိုင်ပြည်နယ်ခီးစဉ်ကိုစတင်တာဖြစ်ပါတယ်နယူးယောက်ကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရအီရီကနီကိုကအထူးကိုယ်စားလှယ်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးအခုလိုပြောပါတယ
်yeah, I mean, what we can say about her trip is that she's just, she'll be traveling to Rakhine and to Naypyidaw to have discussions with the government.
သူမအနေနဲ့ရခိုင်နဲ့နေပြည်တော်ကိုသွားပြီးအစိုးရနဲ့တွေ့မှာပါခီးစဉ်အပြီးမှာကြေညာချက်ထုတ်မှာဖြစ်ပါတယ်အခုကတော့သူ့ခီးစဉ်နဲ့ပတ်သက်ပြီးပြောဖို့စောနေပါတယ
်အတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်မစ်ဘာဂနာရဲ့မြန်မာခီးစဉ်အပြီးမှာတွေ့ရှိချက်တွေကိုလုံခြုံရေးကောင်စီမှအစီရင်ခံဖို့ရှိတယ်လို့လဲကုလသမဂ္ဂရဲ့ဗြိတိန်ဆိုင်ရာအမြဲတမ်းကိုယ်စားလှယ်ကသတင်းတောက်တွေကိုပြီးခဲ့တဲ့16ရက်နေ့ကအလွတ်သဘောပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရအီရီကနီကိုကတော့လုံခြုံရေးကောင်စီကဖိတ်ခေါ်ခဲ့ရင်တင်ပြမှာဖြစ်တယ်လို့ပြောပါတယ်။
That's if the Security Council invites her.
ဒီကိစ္စကတော့လုံခြုံရေးကောင်စီကသူမကိုခီးစင်နဲ့ပတ်သက်လို့အစီရင်ခံဖို့ဖိတ်ခေါ်ခဲ့ရင်ဖြစ်လာမှာပါ
။မနေ့အင်္ဂါနေ့မှာရခိုင်ခီးစင်စတင်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ်ဘာဂနာကရခိုင်လွတ်တော်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးလက်ရှိတိုက်ပွဲတွေအခြေအနေစစ်ရှောင်ဒုက္ခသည်တွေအရေးကိုဆွေးနွေးခဲ့ပါတယ်။ဒါအပြင်စစ်တွေမျိုးကရခိုင်မျိုးသားပါတီဌာနချုပ်မှလည်းဆွေးနွေးပွဲကျင်းပကြောင်းရခိုင်မျိုးသားပါတီကသတင်းထုတ်ထားပါတယ်။ရခိုင်ပြည်နယ်တွင်လက်ရှိအခြေအနေတွေကိုဆွေးနွေးခဲ့ကြတာပါ။စစ်ပွဲတွေရက်စဲရေး၊နောက်ရခိုင်ပြည်နယ်တွင်ကတရုတ်စီးပွားရေးအခြေချမှုအပေါ်ရခိုင်လူထုရဲ့သဘောထားလက်ရှိအစိုးရရဲ့ယက်တီချက်စစ်ပွဲကြောင့်ဒေသခံတွေတွေ့ကြုံရတဲ့အခက်အခဲစစ်ရှောင်တွေကိုကူညီရေးအခက်အခဲမတရားအသည့်အဥပဒေနဲ့အရေးယူခံရတဲ့အခြေအနေတွေ၊ကြေးရွာအုပ်ချုပ်ရေးမှုတွေနှုတ်ထွက်တဲ့ကိစ္စ၊ပေါ်တာဆွဲခိုင်းစီတဲ့ဆိုတဲ့သတင်းပေးတာတွေရှိနေတာတွေကိုတနာယီခွဲကြော်ကြာဆွေးနွေးခဲ့ကြတာလို့ရခိုင်မျိုးသားပါတီကသူတို့ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ဧပြီလကကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ခန့်အပ်ခံရတဲ့မစ်ဘာဂနာရဲ့အခုမြန်မာခီးစဉ်ကစရုထအကျဉ်းခီးစဉ်ဖြစ်ပါတယ်။သူမရဲ့အခုခီးစဉ်အတွင်းမှာအထူးကိုယ်စားလှယ်ရဲ့ရုံးခန်းကိုနေပြည်တော်မှာဖွင့်လှစ်ရေးအတွက်လဲပံ့ပိုးကူညီပေးနေတဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးဟောက်တို့ဆွမ်းကလည်း VOA ကိုပြောဆိုထားပါတယ်ရှင်။